Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်အောက်တိုဘာလ23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအခင်ရတပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ဒီပြောပြပေးမှာပါမြမအချက်တက်ကိုဖြည့်ရှင်းဖို့စိတ်ကောင်းစီကိုဖိအားပေးနိုင်တဲ့နည်းတွေရှိပြီးဒါနိုင်ငံတကာကနေဒါကိုထိထိရရအသုံးချဖို့ကုလအလူခွင့်ကိုစတဲ့ကတိုက်တွန်းလိုက်ပါတယ်ရကိုရီးယားမှာအငတ်ဘေးကြောင့်နိုင်တယ်လို့ကုလကသတိပေးလိုက်ပါတယ် Pfizer BioNTech COVID ကာကွယ်ဆေးရဲ့အသက်9နှစ်နဲ့17နှစ်အရွယ်ကလေးငယ်တွေအတွက်ထိရောက်မှုရှိတာတွေ့ရပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညောင်ဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်တည်င်းတွေကြီးညာပြီးမှတော့ကိုကြုံမူကြီးမင်းအောင်လှိုင်ရာဒူးကဆင်းပေးဖို့ကုလအထူးကိုယ်စားလှယ်မစ်ဘာဂနာကတိုက်တွန်းလိုက်ပါတယ
် If senior general Ming Aung Hlaing truly cares about his country's future he must step down and hand the tamado
စစ်ကောင်စီကို PR တွေတိုးပေးဖို့ကုလလူအခွင့်ရေးကိုယ်စားလှယ်နောက်တူဖြစ်တဲ့တွန်အန်ဒရူးကတိုက်တွန်းတဲ့သတင်းတွေကိုလည်းတင်ပြပေးဖို့ရှိနေပါတယ်။လူငယ်ချမ်းသာသက်သာကွင်းနဲ့ကြီးညာထားပေမဲ့မလွတ်မြောက်သေးသူတွေအတွက်ပြည်တွင်းပြည်ပကစိုးရိမ်မှုတွေရှိနေပါတယ်။တခါစကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်နဲ့ PDF တပ်တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အကြောင်းတွေကိုလည်းတင်ပြသွားဦးမှာပါ။အမျိုးသမီးကဏ္ဍသုတဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းနိုင်ဖို့အတွက်အာဏာသိမ်းစစ်ကောင်ဆောင်တွေကိုဖိအားပေးနိုင်တဲ့နည်းလမ်းတွေရှိနေပြီးနိုင်ငံတကာကနေထိထိရောက်ရောက်အသုံးချဖို့လိုအပ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောင်အန်ဒရူးစ်ကပြောကြားလိုက်ပါတယ
် Targeting these three needs of the country weaponsmoney and legitimacy while increasing aid
to the country that လိုအပ်နေတဲ့လက်နက်ငွေကြေးနဲ့အတိမတ်ပြုမှုဆိုတဲ့အချက်၃ချက်ကိုပြတ်မှတ်ထားအရေးယူတာနဲ့တစ်ချိန်တည်းမှာပဲမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးဖို့အရေးကြီးလို့နေပြီးဒါဟာမြန်မာပြည်သူတွေအတွက်နိုင်ငံတကာအတိုင်းအဝန်းကနေအကူအညီပေးနိုင်တဲ့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့ယုံကြည်ပါကြောင်းတောက်ချာနဲ့မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ထွေထွေညီလာခံတက်တရကော်မတီမှာအထူးကိုယ်စားလှယ်ကပြောတာပါမြန်မာစစ်အာဏာပိုင်တွေပေါ်မှာဖိအားပေးရမှာနိုင်ငံတကာကညီညီညွတ်ညွတ်နဲ့ထိရောက်အောင်ဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်အထူးသဖြင့်စစ်ကောင်စီအတွက်အဓိကဝင်ငွေရလန်းဖြစ်နေတဲ့ရင်းနှီးတဲ့တဘာဝဒဏ်ငွေလုပ်ငန်းကိုဒဏ်ခတ်အရေးယူပေးဖို့လည်းတောင်းဆိုပါတယ်မြန်မာပြည်သူတွေရဲ့စစ်တပ်ပိုင်ကုမ္ပဏီထုတ်ပစ္စည်းတွေကိုမဝယ်ဘဲနေတာအခွင့်မပေးတာမိသားကမဆောင်တာလို့ကိုနီးကိုဟန်နဲ့အရေးယူဒဏ်ခတ်မှုတွေဟာလည်းထိရောက်မှုရှိတယ်လို့ပြောပါတယ်အာဆီယံထိပ်သီးစည်းဝေးပွဲမှာစစ်ကောင်ဆောင်ကိုတက်ခွင့်မပေးဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲထောင်နဲ့ချီတဲ့အကျဉ်းသားတွေလွှတ်ပေးဖို့စစ်ကောင်စီကအကြေညာတာဟာဖိအားတွေကိုဟာလက်တွေအလုတ်ဖြစ်တယ်ဆိုတာကိုထင်ရှားကြောင်းလည်းပြောဆိုခဲ့တာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွင်ရိုဟင်ဂျာအုပ်စုနှစ်စုကြားတိုက်ခိုက်မှုကြောင့်လူ9ယောက်တဲ့မင်းသေဆုံးခဲ့မှုကိုစုံစမ်းဖော်ထုတ်ရေးယူဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်9ယောက်ထက်မနည်းသေဆုံးပြီးကလေးတွေပါဝင်ဒဏ်ရာရှိခဲ့သူတွေရှိခဲ့တဲ့တောက်ချာနေကတိုက်ခတ်မှုမှာတာဝန်ရှိတဲ့သူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ဂျွန်နက်ဘန်ဒါကော့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ထိခိုက်သေးဆုံးမှုတွေကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်အတွက်စိတ်မကောင်းဖြစ်ရကြောင်းပြောဆိုခဲ့သလိုဒုက္ခသည်စခန်းတွင်လုံခြုံရေးတိုးတက်အောင်အများဆုံးလှုပ်ရှားဖို့လည်းတိုက်တွန်းခဲ့ပါတယ်ကောက်စ်ပဇာဒေတာကဘာလူခါလီဒုက္ခသည်စခန်းမှာတောက်ချာနေအစောပိုင်းကတိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့လကုန်ပိုင်းတုန်းကလည်းဖင်ရှားတဲ့ရိုဟင်ဂျာခေါင်းဆောင်တစ်ဦးဖြစ်သူမိုဟစ်ဦးလာဟာကုတုပလောင်ဒုက္ခသည်စခန်းထဲမှာတနက်နဲ့ပြစ်ဒဏ်ခံခဲ့ရပြီးသေဆုံးခဲ့ပါတယ်။အခုလိုပြစ်ခတ်မှုတွေနဲ့ထပ်တူဖြစ်ခဲ့တာပါ။ ရခိုင်ပြည်နယ်မှာ2019ခုနှစ်မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိန်းရှောင်ခဲ့တဲ့တိန်းနယ်ကြီးတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးအစီအစဉ်အကောင့်ထဲမဖော်နိုင်ဘဲဖြစ်နေချိန်မှာလုံခြုံရေးပြဿနာတွေပေါ်ပေါက်လာတာဖြစ်ပါတယ်မြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်အသိအမှတ်ပြုလက်မှတ်ပေးမဲ့ရခိုင်ပြည်နယ
ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပြီးအထူးသဖြင့်ကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့အကျဉ်းသားတွေမှာအစာရေစာငတ်ပြတ်မှုကြောင့်နိုင်ရရှိတယ်လို့မြောက်ကိုရီးယားလူခွင့်ရဲ့ဆိုင်ရာကုလအထူးကိုယ်စားလှယ်တောမတ်စ်အိုဟေကင်တာနာကသတိပေးလိုက်ပါတယ်။ကိုဗစ်-19ကာယောဂါမတိုင်ခင်ကတည်းကမြောက်ကိုရီးယားလူရဲ့40%ကနှုန်းဟာအစာရေစာလုံလောက်မှုမရှိဘဲအာဟာရချို့တဲ့တယ်လို့ခန္ဓာကိုယ်ဖွံ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ င်ခံစားတဲ့မှာတော့မြန်ကိုရီးယားနိုင်ငံတချို့နေရာတွေမှာဆန်လို့ပြောင်းလို့လို့အခြေခံစားကုန်တွေဈေးတိတ်ကြီးနေတယ်လို့တရုတ်ဘက်ကတင်သွင်းတဲ့ဆင်းတဲ့ဆေးပစ္စည်းတွေလည်းပြက်လက်လို့နေဖြစ်နေတယ်လို့ပြောပါတယ်။အင်ဂျင်မဲ့ဥယျာဉ်နဲ့လမ်းလေးကလေးရဲ့ဥယျာဉ်တိုးလာပြီးစစ်မှုထမ်းမနေရအစီအစဉ်ပြီးဆုံးပြီးအိမ်ပြန်ရောက်လာသူတွေအတွက်အလုံးမရှိဝင်ဝင်မရှိတယ်လို့ရှင်တန်ရက်တီကိုအစာရေစာလည်းမရှိဘူးလို့နှစ်ပတ်လည်အစီအစဉ်မှာဖော်ပြထားပါတယ်။
အီသီယိုးပီးယားအစိုးရကတီဂရေးဒေသရဲ့မြို့တော်မက်ကယ်လီကိုဒီတစ်ပတ်အတွင်း၅ချိန်မြောက်အဖြစ်မနစ်တောက်ချာနေကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။တေချေတိုက်ခိုက်မှုရှိမရှိဆိုတာကိုတော့လက်တလုံးမသိရသေးပါဘူး။တိုက်ခိုက်မှုကြောင့်တီဂရေးဒေသရဲ့မြို့တော်မက်ကယ်လီကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးသွားရောက်နေတဲ့ကုလသမဂ္ဂလေရင်တစင်းဟာလမ်းတစ်ဝက်မှာပဲအဒစ်အဘာဘာမြို့ကိုလှည့်ပြန်ခဲ့ရကြောင်းကုလသမဂ္ဂရဲ့ဒေသဆိုင်ရာလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးဂမ်မာကုန်နဲကပြောပါတယ်။လေကြောင်းတိုက်ခိုက်မှုတွေနဲ့မကြသေးခင်ကတိုက်ပွဲတွေကြောင့်တီဂရီဒေသကိုမြေပြင်ကနေကူညီကယ်ဆယ်ရေးကုန်တင်ကဒဇင်းတောင်မှဝင်လို့မရဘူးလို့လည်းပြောပါရယ်။အီသီယိုးပီးယားအစိုးရပိုင်း FBC မီဒီယာကတော့တောက်ကြနေလေကြောင်းတိုက်ခိုက်မှုမှာတီဂရီပြည်သူလွတ်မြောက်ရေးတပ်ဦး TPLF ရဲ့သင်တန်းကွင်းကိုပိတ်မှတ်ထားခဲ့တာလို့ပြောပါရယ်။ TPLF ခေါင်းဆောင် Depression Gabri Michael ကတော့အီသီယိုးပီးယားအစိုးရတပ်ဖွဲ့တွေအနေနဲ့မြေပြင်စစ်ပွဲမှာအရှုံးနဲ့ရင်ဆိုင်နေရလို့အဲ့ဒီအတွက်လေကြောင်းအားကိုတုံ့ပြန်တိုက်ခိုက်တာဖြစ်ကြောင်းနဲ့သူတို့အနေနဲ့တီဂရေးပြည်သူတွေထိခိုက်မှာလုံးဝထက်မတွက်ခဲ့ကြောင်းရိုက်တာသတင်းဌာနကိုဂျိုရုဆက်သွယ်ရေးဖုန်းကနေတင်ပြောပါရခင်ဗျာ
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 9.13 MHz ပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့နှုတ်ဟာတောက်ကြနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြီးအာဖရိကဥရောပနဲ့အင်ဒိုပစိဖိတ်ဒေသရင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့သမ္မတအင်ဒူကပြောပါတယ်။ဒါကဩစတြေးလျနဲ့နျူကလ িয়ার နည်းပညာသုံးရင်းငုံတင်မောဆိုင်ရာသဘောတူညီချက်ရယူခဲ့တာနဲ့ပတ်သက်ပြီးဆက်ဆံရေးတင်းမာနေတဲ့အမေရိကန်နဲ့ပြင်သစ်တို့ကြားခေါင်းဆောင်မှုပထမအဆုံးချိန်ဆွေးနွေးတာပါ။ခေါင်းဆောင်မှုကဒီလာတဲ့အီတလီနိုင်ငံရောမမှာကျင်းပမဲ့ G20 ထိပ်သီးအစည်းအဝေးမှာလည်းထပ်တွေ့ဖို့ရှိတယ်လို့အမေရိကန်ပြည်ထောင်စုနှစ်နိုင်ငံကြားကဏ္ဍအများပြားပူးပေါင်းဆောင်ရွက်မှုလုပ်မယ်လို့သမ္မတအင်ဂျူကပြောပါတယ်။ပြင်သစ်သမ္မတရုံးကလည်းအလားတူကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။တရုတ်နိုင်ငံတနိုင်ငံတည်းသာရှိတယ်ဆိုတဲ့မူဝါဒကိုအမေရိကန်ကလက်ခံထားပေမဲ့ထိုင်ဝမ်ကျွန်းကာကွယ်ရေးကိုတော့ဆက်လက်ကူညီသွားမှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောလိုက်ပါတယ်။တကယ်လို့များတရုတ်ပြည်မာကြီးအစိုးရကထိုင်ဝမ်ကျွန်းကိုတိုက်ခိုက်လာရင်အမေရိကန်ကအကာအကွယ်ပေးမှာလားလို့သတင်းတောက်ကမေးမြန်းရမှာပြောဆိုလိုက်တာပါ
As we've done over multiple administrations we'll continue to help Taiwan with the sorts of capabilities that it needs to defend itself
အရင်အစိုးရလက်ထက်တွေတုန်းကလိုပဲထိုင်ဝမ်ကျွန်းကိုကိုယ်ပါသာကာကွယ်နိုင်စွမ်းရှိအောင်ဆက်လက်အကူအညီပေးသွားမှာပါလို့ဘရာဆဲမြို့ကနေတိုးဌာနချုပ်ရုံးမှာကာဝေးဝင်ကြီးအစည်းအဝေးတက်နေတဲ့ဝင်ကြီး အော်စတင်ကပြောဆိုသွားတာပါ။ကြာပရင်းနေကအမေရိကန်ရုပ်သံဌာနတစ်ခုဖြစ်တဲ့ CNN နဲ့မီဒီယာကမ်းမှာသမ္မတဂျိုးဘိုင်ဒန်ကတရုတ်ပြည်မှာကြီးအစိုးရရဲ့တိုက်ခိုက်မှုကနေထိုင်ဝမ်ကျွန်းကိုအကာအကွယ်ပေးဖို့ရည်ရွယ်ထားကြောင်းပြောဆိုခဲ့ပြီးတဲ့နောက်ကာကွယ်ရေးဝန်ကြီးကလည်းအလားတူသဘောထားကိုပြောဆိုခဲ့တာပါခင်ဗျာ။
တရုတ်ဘက်ကလည်းစိတ်ဆိုးဒေါသထက်မဲ့အန္တရာယ်ရှိနေတဲ့အကြောင်းကပဲထိုင်ဝမ်ကိုပြင်တဲ့လွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ဒီလအစောပိုင်းတုန်းကတွားခဲ့တာဟာအရှိအအားဒေတာကဒီမိုကရေစီထွန်းကားတဲ့ထိုင်ဝမ်နဲ့ဥရောပနိုင်ငံတွေထိတွေ့ဆက်ဆံလို့တဲ့ဆန္ဒရှိတာကိုပြနေတယ်လို့ဒေတာရေးချမ်းကျင်သူတွေကတောင်းတပါတယ်။ပြင်တဲ့အထက်လွှတ်တော်အမတ်အလန်ရစ်ချတ်ဦးဆောင်တဲ့ထိုင်ဝမ်ချစ်ကြည်အဖွဲ့ကလွှတ်တော်အမတ်တွေဟာအောက်တိုဘာ6ရက်မှာထိုင်ဝမ်ကို900ကျပ်ခီးသွားရောက်တာပါ။သူတို့ဟာသမ္မတဆိုင်ဝမ်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးသမ္မတဆိုင်ကပြင်တဲ့ကာကွယ်ရေးဝန်ကြီးဟောင်းတူဖြစ်တဲ့လွှတ်တော်အမတ်ရစ်ချတ်ကိုထိုင်ဝမ်အမျိုးသားစုချီးမြှင့်ပေးအပ်ခဲ့ပါတယ်။
အမေရိကန်ဆေးကုမ္ပဏီဖိုင်ဇာနဲ့ဂျာမန်ဆေးကုမ္ပဏီ BioNTech တို့ပူးတွဲထုတ်လုပ်ထားတဲ့ကိုဗစ်ကာယောဂါကာကွယ်ဆေးဟာ9နှစ်ကနေ17နှစ်အရွယ်ရှိကလေးတွေအတွက်စိတ်ချရပြီး97ရာခိုင်နှုန်းအကာအကွယ်ပေးနိုင်ကြောင်းလေ့လာတွေးရှိချက်အထောက်အထားတွေကိုတောက်ကြနေကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။အသက်9နှစ်ကနေ17နှစ်အကြာ2268ယောက်ကိုကိုဗစ်ကာယောဂါကာကွယ်ဆေး10မီမိုက်ခရိုဂရမ်ပမာဏဆေးနှစ်ကြိမ်ထိုးပြီးလေ့လာဆန်းသပ်ခဲ့တာဖြစ်ပါတယ်။အဲဒီနောက်အသက်12နှစ်နဲ့အထက်ကလေးတွေကိုတတိယအကြိမ်ထိုးပေးခဲ့ပါတယ်။အမေရိကန်အစားအစာနဲ့ဆေးဝါးကုတ်ကဲ့ရေးဌာန FDA ကကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးရေးအရေးပေါ်ခွင့်ပြုပေးသင့်မသင့်စဉ်းစားသုံးသပ်ဖို့လေးရလိုမှာတွေးရှိချက်တွေကိုထုတ်ပြန်ခဲ့တာပါ။အရေးပေါ်အသုံးပြုဖို့ FDA ကခွင့်ပြုပေးပေမဲ့အလားအလာရှိနေချိန်မှာပဲအမေရိကန်က9နှစ်ကနေ17နှစ်အရွယ်ရှိကလေးပေါင်း28သန်းကိုကိုဗစ်ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုလည်းသမ္မတအေဂျီတော်ကကြေညာခဲ့ပါတယ်ခင်ဗျာ
။စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်ကိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအကြက်တဲတွေကိုဖြည့်ရှင်းနိုင်ဖို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မွေးကြီးမင်းအောင်လှိုင်ယာဒူးကဆင်းပေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကတိုက်တွန်းလိုက်ပါတယ်။ဆေးအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေတွေဒီထက်ပိုဆိုးမလာအောင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပါဝိုင်းဝန်းကြိုးပမ်းကြဖို့ကိုလည်းအထူးကိုယ်စားလှယ်ဘာဂနာအပြင်လူအခွင့်ရေးအထူးကိုယ်စားလှယ်ထွန်အမ်ဒရူးနဲ့မြန်မာသံတမန်ကြီးဦးကျော်မိုးထွန်းကလည်းတိုက်တွန်းခဲ့ကြတာပါ။အသေးဆုံးကိုတော့ကိုဇော်မိုးကျော်စူးစီးတင်ပြထားပါတယ်ဗျာ
။စစ်တပ်ကအာဏာသိမ်းခဲ့တာ၈လကျော်ကာလအတွင်းကလေးတွေအပါအဝင်လူပေါင်း1100ကျော်သေဆုံးခဲ့ရတဲ့နောက်ဆက်တွဲအချက်အသေးတွေဟာပုံမူဆိုးဝါးလာနေတာကိုသာတွေ့မြင်နေရကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကတာဝန်ကအနားမယူခင်ကုလသမဂ္ဂမှာနောက်ဆုံးအစီရင်ခံတင်ပြရမှာသတိပေးလိုက်ပါတယ်။အခြေအနေတွေတိတက်ဆိုးမလာဖို့ဆိုရင်အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ယာဒူးကဆင့်ပေးတင်တယ်လို့လည်းကုလသမဂ္ဂအထွေထွေညီလာခံရဲ့လူ့အခွင့်အရေးကိစ္စတွေကိုကင်တွယ်ရတဲ့တတိယကော်မတီမှာတောက်ကြနေကအစီရင်ခံရမှာတိုက်တွန်းလိုက်ပါတယ်။
If Senior General Ming Aung Hlaing truly cares about his country's future, he must step down.
ဘိုးချုပ်မူကြီးမင်းအောင်လှိုင်အနေနဲ့တိုင်းပြည်ရဲ့အနာဂတ်ကိုအမှန်တကယ်အလေးထားတယ်ဆိုရင်ယာရုကနေဆင်ပေးပြီးပြည်သူလူထုဆန္ဒနဲ့အညီတင်မြှောက်ထားတဲ့အယက်သားအစိုးရကိုတက်မတော်ကနေအာဏာလွှဲပေးလိုက်ပါမြန်မာနိုင်ငံကကလေးတွေလူငယ်တွေရဲ့အနာဂတ်ကိုဖျက်ဆီးခံနေရတဲ့အပေါ်မှာစိတ်မချမ်းသာဖြစ်နေကြတဲ့တက်မတော်သားတွေရှိမယ်လို့လည်းကျွန်မယုံကြည်ပါတယ
်မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကြအတဲတွေကိုဆွေးနွေးဖြေရှင်းဖို့လိုအပ်ပေမဲ့လက်တလုံးမှာစစ်အာဏာပိုင်တွေကဆက်ဆက်ဖြေရှင်းလို့ဘုံမရဘူးလို့လည်းပြောပါတယ်မြန်မာနိုင်ငံမှာကြုံနေရတဲ့အကြအတဲတွေကိုကျော်လာပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ကုလသမဂ္ဂအပေါင်းအဝင်နိုင်ငံတကာအတိုင်းအဝိုင်းကဆက်လက်ဖိအားပေးဖို့အရေးကြီးတယ်လို့လည်းပြောဆိုပါတယ်
In unison to pressure, support, and facilitate concrete steps.
မြန်မာနိုင်ငံပြန်လည်တည်မြဲရေးနဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနိုင်တဲ့နည်းလမ်းတွေရရှိဖို့အတွက်တိကျထိုင်မာတဲ့လှုပ်ဆောင်မှုတွေအတွက်ဖိအားပေးတာတွေ၊ကူညီဆောင်ရွက်ပေးတာတွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညီညွတ်ညွတ်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကဆက်ပြီးဖြစ်ပေါ်နေဦးမှာပါ
။အ အထွေထွေညီလာခံတတိယကော်မတီမှာမြန်မာပြည်ကအခြေအနေတွေနဲ့ပတ်သက်လို့တင်ပြခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ်အမတ်ကြီးဦးကျော်မိုးထွန်းကလည်းအထူးကိုယ်စားလှယ်တိုက်တွန်းချက်ကိုအားပေးထောက်ခံတင်ပြခဲ့ပါတယ်။
On early morning of 1st February, the senior military officers came to democratically elected president Wu Wenmin.
မိုးကစီနီလာရဲ့ရွေးကောက်တင်မြှောက်ထားတဲ့ သမနာကြီးဦးဝင်းမြင့်ထံဖေဖော်ဝါရီလ1ရက်နေ့မနေ့စောရင်မှာပဲရောက်လာပြီးတော့ဂျာယူကနေနှုတ်ဖက်ဖို့ချင်းချောက်ပြောဆိုပါတယ်သမနာဦးဝင်းမြင့်နေနဲ့သူ့အတွက်ကတော့စွန့်ရင်စွန့်မယ်သူတို့ရဲ့ချင်းချောက်တောင်းဆိုမှုကိုလိုက်နာမှာမဟုတ်ဘူးဆိုပြီးတုတ်ပြန်ပါတယ်ဒါပေမဲ့နိုင်ငံတော်ပေါ်သစ္စာဖောက်မှုကြီးကိုကျူးလွန်ပြီးစစ်တပ်ကအာဏာသိမ်းယူပါတယ်အဲဒီချိန်ကစလို့ကျွန်တော်တို့တ
နိုင်ငံကအတိုင်းအဝိုင်းအနေနဲ့ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့လိုအပ်ကြောင်းတွေကိုလည်းဦးကျော်မိုးထွန်းကပြောဆိုခဲ့ပါတယ်။အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာမြန်မာကိုယ်စားလှယ်ဦးကျော်မိုးထွန်းတို့နဲ့အတူထ ோம் အင်ဒရူးကလည်းပြောဆိုခဲ့ပါတယ်။တတိယကော်မတီမှအစီရင်ခံခဲ့တဲ့လူအခွင့်ရေးကိုယ်စားလှယ်ထ ோம் အင်ဒရူးကလည်းနိုင်ငံတကာရဲ့အခမ်းကဏ္ဍကိုအလေးထားပြောသွားခဲ့ပါတယ်။အထူးသဖြင့်အာဏာသိမ်းစစ်ကောင်စီကိုလက်မခံဖို့တန်ခတ်ရေးယူရာတွေလုပ်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်အောင်တွန်းအားပေးဖို့တိုက်တွန်းသွားပါတယ
် We can start by understanding that the junta depends on the international community to help it meet three fundamental needs money weapons and legitimacy
မြန်မာစစ်အာဏာရှင်တွေဟာသူတို့ရဲ့အခြေခံကျတဲ့လိုအပ်ချက်တွေဖြစ်တဲ့ငွေလက်နက်နဲ့တရားဝင်မှုဆိုတာတွေအတွက်နိုင်ငံတကာအတိုင်းအဝိုင်းကိုမှီကိုအားထားနေရတယ်ဆိုတဲ့အချက်ကိုကျွန်တော်တို့နားလည်သဘောပေါက်လာတဲ့နောက်အဲ့ဒီနေရာကနေစတင်လှုပ်ဆောင်နိုင်ပါတယ်ဒီအချက်၃ချက်ကိုပြစ်မှတ်ထားပြီးကျွန်တော်တို့လှုပ်ဆောင်နိုင်ပါတယ်တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေကိုတိုးချက်ပေးသွားနိုင်ပါတယ်ဒီလိုနည်းလမ်းဟာမြန်မာပြည်သူတွေကိုကူညီလှုပ်ဆောင်ပေးဖို့အကောင်းဆုံးနည်းလမ်းတွေဖြစ်ပါတယ်
။အာဆီယံရဲ့ဆုံးဖြတ်ချက်ဟာအာဏာသိမ်းစစ်ကောင်စီကိုအထိနာစေခဲ့ကြောင်းမြန်မာနိုင်ငံကိုလက်နက်မယောင်းဖို့ကိုလုံခြုံရေးကောင်စီကမလုံနိုင်ရင်တောင်အဖွဲ့ဝင်နိုင်ငံတိုင်းကဝိုင်းဝန်းလှုံ့ဆော်ကြဖို့လိုအပ်ကြောင်းမြန်မာနိုင်ငံကိုစီးပွားရေးအရပိတ်ဆို့အရေးယူတဲ့နေရာမှာစွန့်အင်ကဏ္ဍကိုအဓိကထားလှုံ့ဆော်ဖို့လိုကြောင်းတွေကိုထော်မတ်အင်ဒရူးကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတင်းရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်မကြာခင်တာဝန်ကအနားယူတော့မဲ့ခရစ်စတင်းဘာဂနာရဲ့တင်ပြချက်တွေကိုတော့အာဆီယံနဲ့ဒေသတွင်းနိုင်ငံတွေအပါအဝင်နိုင်ငံအတော်များများကထောက်ခံဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွေရဲ့တင်ပြချက်တွေနဲ့ပတ်သက်လို့ကန့်ကွက်တာထောက်ခံတာမျိုးမရှိဘဲပြဿနာတွေကိုအပြုသဘောဆွေးနွေးပြင်ဆင်တာကိုအားပေးကြောင်းသာပြောဆိုခဲ့ပါတယ်။မြန်မာရေးတင်ပြချက်တွေနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးမေးမြန်းကြတဲ့အထက်မှာအမေရိကန်ကတော့မြန်မာရေးမှာနိုင်ငံတကာကပုံမပြင်းပြင်းထန်ထန်တုံ့ပြန်ဆောင်ရွက်ဖို့အထူးကိုယ်စားလှယ်ရဲ့တိုက်တွန်းချက်ကိုလက်ခံကြောင်းနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေအပါအဝင်ခိုင်မာတဲ့ရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့တိုက်တွန်းခဲ့ပါတယ
်။ကုဆောင်မှုကြောပြောပြသွားတာပါဗျာ။အခုတော့စကိုင်းတိုင်းအတွင်းတိုက်ခိုက်မှုဖြစ်ပွားတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်။စကိုင်းတိုင်းအရာတော်နဲ့မြင်းမှုမြို့ကြားစစ်ကောင်စီရင်နန်းကိုမိုင်းဆွဲတိုက်ခတ်ခဲ့ကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အရာတော်မြို့ကန်ရင်ကြီးရွာနားမှာရှိတဲ့ဒေသခံကာကွယ်ရေးအဖွဲ့စခန်းကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းဖျက်ဆီးပြီးအပြန်မာတိုက်ခတ်ခဲ့တာလို့သူတို့ကပြောတာပါ။ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်။
စကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်16မိုင်ဝေးတဲ့ကံရင်ကြီးရွာကဒေသခံကာကွယ်ရေးအဖွဲ့စခန်းတွေကိုစစ်ကောင်စီတပ်အင်အား200လောက်နဲ့အော်တိုဘာလ22ရက်မနေ့အစောပိုင်းမှာဝင်ရောက်စီးနင်းပြီးအပြန်မှာတိုက်ခိုက်ခံခဲ့ရတာလို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အရာတော်နယ်မြင်းမှုမြို့ချာမှာစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တာလို့လည်းအရာတော် PDF တာဝန်ရှိသူတွေကအခုလိုပြောပါတယ်
။မနေ့ဒီစစ်ကောင်စီကမနေ့၄နာရီနေ့စပြီးတော့ကျွန်တော်ကံရင်ကလေးလာရောက်ဝင်လာတာပေါ့နော်။ကိုင်းကလေးလာရောက်ဝင်လာပြီးတော့ကျွန်တော်တို့ဒီစကန်တစ်ခုမှာဒီရစကန်တစ်ခုဝင်တိုက်ခိုက်တာပေါ့။ဒီစီးရတော့စုံစုံမှုလို့ရှိရတော့ကျွန်တော်ဒီစီးလက်နဲ့ဒီစီးကြီးကိုဒီမိုင်းခဲ့လို့မိုင်းကြီးစီးကိုစောစောသွားပေါ့နော်။အဲကျွန်တော်တို့ဒီစကန်ကိုစပင်းတော့ပြန်လာပြစ်တ်မှုမရှိဘူးကြာ။ကျွန်တော်ဒီသိပြီးတော့ပြန်သွားတော့ဒီကျွန်တော်ဒီဆုံးမှုပဲရှိရတယ်။ဒါမှမိုင်းခွဲတိုက်ခိုက်ပြီးတော့ကျွန်တော်တို့အောင်မြင်တာပေါ့နော်။ဒီလိုစောစောကအဲဆယ်ဦးတဲ့ကလေးကဆယ်ဦးတော့တရားရပါတော့အကြမ်းဖက်ရတာတိကျမသိဘူး
ဒီနောက်တစ်ခါနောက်တစ်ပိုင်းကျတော့ဒီနောက်တစ်ပိုင်းကလည်းမိုင်းခွဲတိုက်ခိုက်ခံရတာပါလို့ဆိုတော့ဒီကမ်းဘက်ကိုပြန်မှာဒီစကန်တစ်ခုကိုတင်းပြီးမိရှုပြပြီးပြီးတော့ဒီအပြာမှာမိုင်းခွဲတိုက်ခိုက်ခံရတာပါ။ထိခိုက်ဒဏ်ရာရရှိမှုတွေနဲ့ပတ်သက်လို့တိကျအတိအကျလို့မရသလိုစစ်ကောင်စီဘက်ကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။စစ်ကောင်စီတပ်တွေကအရာတော်မျိုးအပိုင်းတွေကကံရှင ိုးကြီးပစ္စည်းတွေကိုလည်းယူဆောင်သွားရတယ်ရှိရကြောင်းဒေတာကန်တွေစိုးရင်စိမ့်နဲ့တင်းရှောင်နေရတယ်လို့လည်း PDF အဖွဲ့ဝင်တွေကပြောပါတယ်။စကိုင်းတိုင်းထဲမှာပဲရင်းမပင်မြို့နယ်ဗန်ပွေးရွာအနီးမှာအောက်တိုဘာ21ရက်ညပိုင်းကလည်းဒေတာကန် PDF တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေရှိခဲ့ကြောင်းဒေတာကန်တွေကပြောပါတယ
်။ဗန်ပွေးရွာမှာဝန်တော်ကပြီးသွားပြီးရွာပေါ်တော့ဒီလိုမျိုးရောဒီအချိန်ကတော့ဒလိုင်းတို့ပြည်သူတွေဝိုင်းနေတာအဲ့လားမြစ်တော်လားမြစ်တော်လည်းကျတော့ဟိုဟိုဒီဒလိုင်းသွားပြီးတော့တက်ကိုသွားခေါ်တာအဲစစ်တပ်သွားခေါ်တော့ကျတော့အမှန်ဒါလည်းဒီကလေးက mindset တိုက်ခိုက်တာပေါ့အဲ့ဒါဗမာပြည်ရောမထိတ်လက်မှန်ရောနဲ့ဗမာပြည်ကနှိမ့်အားကြားထဲမှာအမှန်ပြည်ရန်တိုက်ခိုက်နေရတာကြီးကြီးတူဆုံးမှုက9ရောက်ပြီးတယ်6ရောက်တန်းရတယ်
စကိုင်းတိုင်းရင်းမပင်ပလဲနယ်ပြည်မှာစစ်ကောင်စီတပ်တွေမကြာခဏဆိုတလို့မိုင်းဆွဲတိုက်ခိုက်ခံရတာတွေရှိပြီးအောက်တိုဘာ17ရက်ကလည်းရင်းမပင်နယ်နဲ့ပလဲနယ်မှာစစ်ကောင်စီရင်နှံမိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီဘက်က30ကြာဆုံးခဲ့တယ်လို့ဒေသခံ PDF တွေကပြောပါတယ်စစ်ကောင်စီဘက်ကတော့မော်တော်ယာဉ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်အချို့သာထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကမေးမြန်းတာကိုပြန်လည်ထေချားခဲ့ပါတယ်ခင်ဗျာ
ကိုရဲမွန်ဖြစ်ပါတယ်ဗျာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အာဂတိလိုက်စားမှု၄မှုမှာတည်သေးအာဂတိလိုက်စားမှုတက်ဖြတ်ရေးဥပဒေပါအချက်တွေနဲ့ညီဆွနာမရှိဘဲတရားစွဲဆိုထားတယ်ဆိုတာစစ်ဆေးတွေးရှိခဲ့ရတယ်လို့သူရဲ့ရှေ့နေတွေကပြောပါတယ်ဒီတစ်ပတ်မှာလည်းစစ်ကောင်စီဘက်ကအကြီးကတက်ပြည့်ဖြစ်ခေါ်ဆိုထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းရဲ့ဇနီးဖြစ်တဲ့သူကလည်းလာရောက်ထွက်ဆိုခြင်းမရှိခဲ့ပါဘူးနေပြည်တော်ကအမှုကြမ်းနာဝယ်အခြေအနေကိုတော့VOA သတင်းတော့မေခကသတင်းပေးပို့ပါရယ
်အဂရိလိုက်စားမှုတပ်ဖြတ်ရေးဥပဒေနဲ့ဒေါ်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှု၄မှုကိုအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးနေတာမို့နေပြည်တော်တည်ထန့်တရားရုံးမှာဒီကနေ့အောက်တိုဘာ22ရက်နေ့မှာဂျုံထုတ်ကြားနာစစ်ဆေးခဲ့ပါရယ်ဒီကနေ့အဂရိလိုက်စားမှုနှစ်ခုကိုစစ်ဆေးခဲ့ပြီးတရားလိုအနေနဲ့တရားစွဲထားတဲ့အဂရိလိုက်စားမှုကော်မရှင်ရဲ့စုံစမ်းစစ်ဆေးရေးမှုကိုရှေ့နေတွေကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတာပါစစ်စီမင်းမြတ်မှုတွေအရာအဂရိလိုက်စားမှုပုံမှန်ကျူးလွန်ကြောင်းခိုင်ခိုင်မာမာတပ်ပေမပြနိုင်တာတွေထပ်မံတွေ့ရှိခဲ့ရတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတဦးက VOA ကိုပြောဆိုလိုက်ပါတယ
်ဖြစ်တဲ့အခါမှာဒီတရားလိုရဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာဥပဒေနဲ့ညီသလားဆိုတာမညီဘူးလားဆိုတာကိုအခုကျွန်တော်ပြောဖို့ဒီပြီးပြီအဲအဲ့တော့အဲ့ဒီစမ်းတပ်ပေဥပဒေဆိုတာတည်ပြောသွားမယ်တိုင်စာတွေရှိရမယ်အနာပြီးရှောက်ထားတဲ့ရှိရမယ်အခုတော့အားကြီးလို့ပြောအောင်လို့ဥယျာဉ်ပေးဦးလို့ဟိုတရက်နှစ်လအဆက်ဆက်ပြီးခုဘက်ကကိုင်းသာဘူးမရှိတာကိုင်းသာမရှိရင်အရေးကြီးလို့ပြရအောင်အဲတရက်နှစ်လနှစ်နှစ်မှာအရေးဘကလာပြတ်သန်းပြီးတော့ရာသူရှိတဲ့ဒီမှာလည်းအခုထိနေလိုက်တယ်နိုင်ငံတော်တိုင်ပင်ခံကိုလည်းထိနေပြီးတော့မှဆက်သက်တွေဆက်ပြီးတော့မှတက်တွေဆက်ပြီးတော့ရတဲ့အချက်လက်ကိုမှတိုင်ပြဖွင့်လာဆိုတော့အဲရာသူကျင်ဘုံဥပဒေပုံမှန်တရားနာစက်လေးနဲ့မညီတဲ့သဘောတွေကိုသူကရှေ့ဖြစ်နေတာပေါ့
ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အဂရိအမှုတွေတဲ့က NLD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတယ်ဆိုတဲ့အမှုအတွက်တရားလိုပြတတ်တဲ့အနေနဲ့ဦးဖြိုးမင်းသိမ်းရဲ့ဇနီးကိုစစ်ကောင်စီဘက်ကတင်သွင်းခဲ့တာရှိခဲ့ပါတယ်ဒီတစ်ပတ်မှာဒီအမှုအတွက်ပြီးခဲ့တဲ့အပတ်ရုံချင်းမှာတော့ဒီဘက်မှာလဲရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိမ်းရဲ့ဇနီးဒေါက်ခင်မိမိကျွဲအမှုကြားနာပွဲမလာနိုင်ခဲ့သလိုအချိန်အတိုင်းတာအရာလဲအမှု၄မှုစစ်တာမှာနှစ်မှုကိုသာစစ်ဆေးနိုင်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေကပြောဆိုလိုက်ပါတယ်လက်ရှိစစ်ဆေးကြားနာနေတဲ့အာဂရိလိုက်စားမှုအမှု၄မှုမှာဒေါန်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီမင်းသားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပူးတွဲတမှုစုစုပေါင်းလေးမှုတရားစွဲခံထားရတာဖြစ်ပါတယ်။အောက်တိုဘာ29ရက်ရှေ့တပတ်တောက်ကြမှာဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အဂရိလိုက်စားမှုတွေဆက်လက်စစ်ဆေးသွားဖို့ယုံကြည်ပေးထားပါသေးတယ်။ ရောင်းစန်းစုကြည်အပေါ်ရန်ကုန်တိုင်းဒေသကြီးမှာတရားစွဲထားတဲ့အဂရိလိုက်စားမှုနဲ့စွဲထားတဲ့အမှုတစ်ခုကိုမန်လေးတိုင်းကိုပြောင်းရွှေ့စစ်ဆေးဖို့တရားလွှတ်တော်ချုပ်ကခွင့်ပြုထားပေမဲ့နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုတော့မသိရသေးပါဘူး
လာမယ့်တည်င်းပတ်တွင်မှသာစတင်စစ်ဆေးမယ်ယုံကြည်ရက်ကိုသိနိုင်မယ်လို့ရှင်တွေကပြောဆိုထားပါတယ်ရှင်။မမိခရဲ့တည်င်းပြပုတ်ချက်ဖြစ်ပါတယ်ခင်ဗျာ။တစ်ဆယ်တည်းမှာပဲစစ်ကောင်စီကကြီးညာထားတဲ့လူငင်းတပ်သားတွင်အမိတ်နဲ့ပြန်လှုပ်ပေးမယ်လို့တည်င်းတွေထွက်နေသူတွေကလူသိထင်ရှားတဲ့စာရေးဆရာတွေကြီးတည်င်းသားဆရာတွေနဲ့အမှုပညာရှင်တွေပြန်လဲလွတ်မြောက်လာခြင်းမရှိသေးဘူးလို့ရန်ကု po, kula maga apa wen, nengen ga tangan ga suy ni jala ba, pizu muro sepi nasi ama ba.
Saya na temu ko sanjeng kangkude senap ya wen tuan pawen gelu, apa sih kaya bi, nyamanengen jentang tibi ma, muiyan sain jana sisi kani ya duri dega. ลุงอารองจอยอหมู่โกเป็ดเต็งวีเปลี่ยนหลุไปเมลุสิกองซีก็ออโตวาเสร็จเสียตะเนนลานี่ก็จัญญาเก่ดาวาสิกองซีเยลุงเหงจตวากวนอเมนเนี่ยเปลี่ยนหลุเมลุตะเรนถั่วณีตูเดเดก็ลุติถิ่นช้าเดตะเรนลาเสียสายเสียเนี่ยอนุปัญญาရှင်นี่แหละเปลี่ยนเลลุเหมี่ยวลาจินไม่ရှိเตวูลุบีโอเยเป็นไหนซอมมาရှင်ตะเรนลาเสียอุสีตูออมเนี่ยอหมู่ไล่ရှင်นี่ดอ2เว้นอองก็เปียวบาเร
โอ้สายใจกำลังลุกใช่ไหมก็ตอนนี้เราจะเลยโอ้เนี่ยตีช้าแล้วก็ลุกไม่สุดดีเลยตีช้าแล้วนี่แต่ไม่รู้ไม่ปลาแล้วป่ะเนาะคุณชินที่ตัวนู้นไปตะโกนรู้สุดเลยมันลุกลาไปจ้าเสียจีปุ่มมาง่ายง่ากาจีเนี่ยเตียสวยขันได้อะไรอนุปัญญาเชนนั่นแหละลิวเนี่ยลุตีมีอาเจาะจ้าดูเสียยาวเยอะหมู่กูไปเต้นแก่เดี๋ยวลุอาณาบริเนี่ยก็เปลี่ยนท่าไปเลยพันสิขันได้อะไรดูดีเด็กก็ท่องเนี่ยจีเนี่ยนั่งยิ้มหลุดช้าดูดีกูเปลี
ဒီတော့နှင်းဝင်းအောင်ကဆိုပါတယ်နိုင်ငံလေးတွေကလေနှစ်ရာလေးပါကြံသေးတယ်အဲ့အဲ့အဆောင်ဒီမှာကြံခဲ့သေးတယ်ဆိုတော့ဒါဒီနေ့ကျွန်တော်တို့အမှုတွေနဲ့တွေ့ရခါမှာသူတို့ရဲ့ပြဿနာကြံပြီးတာပေါ့နော်ဒါကြောင့်ကြားလေးတွေဆိုတော့ကြံနေခဲ့သေးတယ်တချို့ပြောမညာကြံသေးတယ်အဲ့ဒါဝန်900ငါးတွေဆိုတော့အနော် အကွဲလို့ဘာလို့ညာအဲ့တခြားဟာတွေမဟုတ်ပဲနေငါးရငါးတွေပဲကြံတော့ဟုတ်ပါဒါမဲ့သူတို့ကတော့အဲ့ရေရဆင်းရင်းပေးတဲ့ဆိုတော့သူတို့လှုပ်ပေးရတယ်ဆိုပြီးတော့ပဲပြောလာတာပေါ့နော်ကျွန်တော်တို့အခုလက်တွေ့ရှိရတာကတော့အဲ့ဒါမရှိသေးဘူးဒါကြောင့်မရှိသေးဘူးကျန်လွတ်လာသူတွေတဲကတချို့လဲပြန်လဲအဖမ်းဆီးခံရတဲ့အခြေအနေမှာရှိနေတာပါမြန်မာစစ်ကောင်စီရဲ့လုပ်ရဟာနိုင်ငံတကာပြားတွေစက်တာပေါင်း
ကျွန်တော်မြန်မာနိုင်ငံအတွင်းမှာအပြစ်မဲ့ဖမ်းဆီးထိန်းသိမ်းထားတယ်အကျဉ်းသားတွေပေါ့နော်တချို့ပြန်လွတ်ပြီးတယ်နောက်ပြီးတော့တခါသူတို့ပြန်လွတ်ပြီးမယ်လို့ထုတ်ပြန်ထားတဲ့စီးရင်နဲ့တော့မကိုက်သေးပဲနဲ့အခုလွတ်လာတဲ့လူတွေကအတော်နေသေးတယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်တချို့ကြတော့လည်းလွတ်ပြီးတော့မှတခါပြန်ဖမ်းတယ်ပြန်ဖမ်းတဲ့လူကတရားတစ်ခေတ်ကျော်လောက်ရှိတယ်လို့ကျွန
ပြီးတော့ဖန်စီထင်းထင်းထားတဲ့ဒီလိုလေဆက်မှမျိုးလှုပ်ဝေးဝင်လို့ရတယ်ဓမ္မသာနိုင်ငံတကာကစစ်ကောင်စီပေါ်မှာအယုံကြည်ရှိလာမှာဖြစ်တယ်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ထွန်းအမ်ဒရူးကတော့အကျဉ်းသားငါးရောင်ကျော်ပြန်လှုပ်ပေးမယ်လို့စစ်ကောင်စီကကြေညာထားပေမဲ့လှုပ်ပေးပြီးမှပြန်လည်ဖန်စီခဲ့တဲ့တည်င်းတွေကိုသူရရှိထားကြောင်းတောက်ကြနေ့နယူးယောက်မြို့ကုလသ ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်
ကြီးစုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေကို Facebook မှာရော VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese@burmese.voanews.com ဆိုတဲ့စာမျက်နှာမှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။ လူရုမိတ်ဆွေရုပ်တံလိုင်းကနေ24နာရီရုံမြင့်တန်ကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းကြည့်ရှုခြင်းနဲ့ဆိုရင် Judelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုရှိသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 25 kHz 11.13 ည line meter 40 kHz 0413ည line meter 51 kHz 5859နဲ့ line meter 190 kHz 1505ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တထုတ်လွှင့်တဲ့အခါမှာတော့
organic catalyst ဆိုလို့ရမကြဘူး။ catalyst ဆိုသုံးမယ်ဆိုရင် hydrogen တို့ platinum နဲ့ deuterium တို့ပဲသိကြတယ်။အဲ့တော့ platinum palladium
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တထုတ်လွှင့်ဖို့အလှရောက်လာပါပြီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရသူတွေကထောင်ထဲချီတဲ့အကျဉ်းသားတွေကိုပြီးခဲ့တဲ့ရက်ပိုင်းကပြန်လွှတ်ပေးတာတွေရှိပေမဲ့ပြန်လွှတ်စီရင်ထဲမှာပါပြီးမှပြန်လဲလွတ်မြောက်လာခြင်းမရှိသူတွေရှိသလိုတချို့ကလည်းပြန်လွတ်လာပြီးကမှအဖမ်းခံလိုက်ရတာတွေလည်းရှိနေပါတယ်ပြန်လွတ်လာမဲ့သားတွေအတွက်ထောင်ရှိမှနေစဉ်သွားရောက်စောင့်ဆိုင်းနေကြတဲ့မိခင်တချို့ရဲ့ပြောပြချက်ကိုဒီသတင်းပတ်မှာမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကစူးစီးတင်ပြထားပါတယ်ဗျာ
မနက်ကမှစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းစစ်ကျင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေနဲ့တရားစွဲဆိုခံရပြီးအမှုရင်ဆိုင်နေရသူ9000ကျော်ရဲ့အမှုတွေကိုလူငယ်တပ်သားခွင့်ပေးမယ့်အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအောက်တိုဘာလ18ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်ဒီသတင်းပတ်ထဲမှာဖမ်းဆီးထိန်းသိမ်းခံရသူတချို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။မြမိုင်းရဲ့အချင်းတော်တီတီကပြန်လည်လွတ်မြောက်လာသူပေါင်း2500ကျော်ပြီလို့လည်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။ဒါပေမဲ့အခုလိုပြန်လွတ်လာသူတွေထောင်ထဲချီရှိပေမဲ့လို့ပြန်လွတ်လာပြီးတော့မှချက်ချင်းပြန်လဲဖမ်းဆီးထိန်းသိမ်းခံရသူတွေကလည်းရှိနေပါတယ်။ဆေးအနာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှုတွေမှာပါလို့ကားနှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့မိခင်တဦးကတော့လူငယ်သက်သာကွင်းနဲ့သူ့သားတဦးပြန်လွတ်လာပြီးတော့မှချက်ချင်းပြန်အဖမ်းခံရလို့မခံစားနိုင်အောင်ဖြစ်နေရတယ်လို့ပြောပြပါတယ်
။19ရက်နေ့ည7နာရီခွဲလောက်မှာပြန်လွတ်လာတဲ့သမီးက9နာရီ25မှာပြန်ဖမ်းသွားတယ်။နာလေးပဲတွေ့လိုက်ရတဲ့တိုင်းရလေသူပြန်ဆမ်းမှာဘူးလို့နေနေတယ်ဝင်းဆရာရဲ့ကျွန်တော်လည်းမိသားစုနဲ့တော့မကြိုးပါဘူးတဲ့ကျွန်တော်တော့ကတည်းကလူသားလို့တော့မကောင်းလို့ပါတဲ့မနေ့ကညကျွန်တော်စဉ်းတရားမှာပါပြောတော့မရောတကယ်ညလုံးမတမီရဲ့သူပြန်ဆမ်းမိရဲ့အိမ်လို့လည်းမရောပါဘူးခမင်းလည်းညလေးမသားနိုင်ဒီလောက်ပူဆိုးနေရတာဘလို့လို့တင်းစားနိုင်မယ်တမီးရဲ့အိမ်ကလည်းမပြောဘူး။သူကြောင့်လေးတွေ့တွေ့ပြီးတော့ဒီညနေစားနေကြီးရသလာတယ်။ကိုရဲတဲ့မင်းရောပြင်ဆိုင်သေးတာတဲ့အမေအကူရတဲ့အမေတော့ပြန်ရောက်နေပြီဆိုတော့အမေပြောနေမှာမို့တဲ့။ကိုရှင်းမရဘူးပြင်ဆိုင်တော့တဲ့။ဘယ်လိုလုပ်ရမလဲမင်းအမေမချိနိုင်ဘူးနော်။
ပြန်လွတ်ပေးပြီးတော့မှအခုလိုနေအိမ်မှာလာရောက်ဖမ်းဆီးခံရသူတွေရှိတယ်လို့ထောင်ပိုးအောင်မာတွင်ပြန်ပြီးဖမ်းဆီးခံရတဲ့သူတွေမနက်ပိုင်းပြန်လွတ်ပြီးညနေပိုင်းပြန်ဖမ်းခံရသူတွေလည်းရှိနေတာပါဖမ်းဆီးချိန်မှာလည်းဘာကြောင့်ပြန်ဖမ်းနေဆိုတာကိုအကြောင်းပြချက်တစုံတရာမပြောဘဲမေးစရာရှိလို့ပြန်လာခေါ်လာလို့သာပြောပြီးအကြံပန်းပြန်ခေါ်သွားခဲ့တယ်လို့လည်းလွတ်မြောက်လာပြီးမှပြန်ဖမ်းခံရသူရဲ့မိခင်ကပြောပြပါဗျာ။ဘာကြောင့
်ဒီအိမ်လဲကြာတော့စကားပြောနာဖို့တော့အဲ့လိုပြောနေတဲ့အချိန်မှာတမီးလည်းကျိုးငါရောက်လာတယ်။ရောက်လာပြီးတော့ဥယျံထွေးတဲ့ 后边的就老热的，做作业表来表，俺那做了些年的，厂里落来了，地麻里的就老大的，每天洗油的就那个石炕后边好玩没的。家爷的们那嘛变化吧，拉的那么多看，就那路的们那家那边嘛，拉的米家族边的老婆边嘛，拉的米阿屋的，俺那做了些年的，牛奶母奶来煮的。俺那大爷好好吃呀的，就那米家族边的老妈的，就阿爹包吃呀爷的。在那来比较贵的吧，买来做个家业，来家里来玩。阿拉发财嘛哦，他们也过过了路盘那个西边的地呀。你要说俺弟家包完了，再叫俺弟呀，这马路来来买来了个多少钱嘞？在那来买的是吧？我哩，但我家的看也困逼哇，但有少点他来就家的混哇我哩呀。从来从来我都看的多些，在那来买在那来买是多些，都看的见光头快的，就刚上红的，你看的手机的光头比啥子了？俺弟都来把楼楼楼往那么地不？俺说这马路来了，他看我来买的时候来便宜的，我干的过来开的，在那都干着的，怎么上楼的？他那呢，俺你妈嘞，都光头比就阿金来着不灭，他看见来叫，他看的非常，俺弟都光忙着路忙头的，他都忙么老的，头脑变好多了，没来没的，头脑不来没没的。比起俺那嘛些老钱说，俺里头来三内路米亚的屋里，三内路米亚的俺里头来点那个，不点那里头，今年的嘛么搞弄我跟我那个不怎么样，俺今年买的呀来搞弄我家那个，那家了俺里啥的多追了追路呀的嘞，今年跟那家伙俺里他们不倒闭，他们不来修他来的嘞，一来的哟，他妈又不来的嘞，说的俺里又干掉了怎么样？都看到阿弟的，阿弟阿妈对呀，屋里没那个了，六九没被留下来，没对呀，每天十多天才多少个东西耶。
别来潘西看呀，今个傻逼，别你阿妈被留崩山心里的，虽然没对呀，不留嘞，听你跟我别别话嘞。别来潘看呀嘞，打边，哪天打的乌个嘞，潘西听得看他呀了吧？阿爷阿罗，就这苦的嘛，你过年心里呀个，阿姑阿罗，只要等你阿是别多嘞边。别看看呀，儿子，别你阿妈心里没嘞，虽然我爸没对呀罗拉姆，没跟的要追，多加养你呀了吧。
没这样时间了，电路根本就没有靠我了，怎么也爸妈来没的哟。我你不没有吧？你呀，他上没家给他，别那样看住我嘞，怎么也你发现不落个多不多还比那时候也不不难给我，你呀，谁那么的呀？大姨那没得他看的多啊的。ก็จะตั้งเงี้ยมีอ๋อเนี่ยที่พาลูกๆน้องอับดุลเลมมาตีเราทุกคนละลาบิตัวเราก็มีเอจอราบอกว่าอีเอเอเจ้าใหม่ที่ใส่เนาะเนี่ยพออยากยิ่งยิ่งเอเอพออยากจะเป็นลูกดูได้ขาดใจเราเอเอพออยากจะเป็นตัวใหญ่หน้าขาดเส้นมาดีอยู่เดี๋ยวตรงนี้ตัวสาพันธ์มาลาไปเนี่ยนี่มาสาพันธ์ตัวเราอายทาราเล็กมาหนึ่งเล็กมาตีเนี่ยทาราเล็กมาหนึ่ง ขณะเดียวกันทุกอย่างมีเยอะเลยตาหูเลยอะไรคอยไปบ้านเนาะเลยคอยไปเนี่ยได้เลยมีคอยไปเนี่ยนับบัวเทลุอันนี้ลูกเลยแบบเจ้ายังชีวิตเนาะว่ามีลาพันเนาะมีว่าอะไรเนาะปูราบอกตรงนี้ถ้าเป็นแม่อากุ้งยังกูเจ้าชีลูกตัวเราตรงนี้มันลูกชิมันลูกบ้านเนี่ยอันนี้ที่ลูกยาบ้านเนี่ยนี่นี่มาอันนี้ลูกตัวเราอยู่อันนี้ชิมาพันตัวเราอยู่อันนี้เป็นลูกเส้นเนาะไหนมัน
let him at Tari at Zama in a Patalu suing it sounded to that pure body.
He lame, Shatalava, and she and me solution, she laughing in him. A deed on my yard, he go and me so in, Shatalava and go and me so in, Kunalabin in him. She am not the chama, my dear, in his name. Lamilia, move on with the Amaya. Canara was the Amaya, the Lilia Chama. A cool dream, I would move up. Kunalava and Lula, they come here, the Lilia Buara, Jordan Luba, they don't know being here. And he. อันนี้จะปุ่งเนี่ยปุ่งได้กันหมดเลยเอ้ยลูกดูดูงาดีใจอยู่ดอกตาหวานนี่เลยหนูว่าแบบบ้าวีเดี๋ยวนี้ใส่ยี่ห้อปีรูปารูปย้อนนี่ตัวจะอันนี้อะไรนี่นี่นี่นี่งานนี่มาเลยอันนี้ตาไอ้เจ้าเด็กนกอะไรตัวเราเป็นหัวเราไอ้ลูกเดี๋ยวลูกเนี่ยตีเด็ดตาเลยจ้ะท้องชิมาเนี่ยเส้นตัวสาวเนี่ยเส้นพิจิตรูตุลุเปียนเลยลูกเนี่ยลาบุจ้ะชิมีเนี่ยเสพีรูจูบันตัวเมย์ลูเลยที่มีเงาเปียวไป เช่นนี้เนี่ยเป็นเสด็จว่ามาบอกเสียมาเองอาคุณเนี่ยเดียดูเสียไอ้อาคุณที่เป็นใจในมาบ้าเป็นน้องอะไรว่าเดียดูเสียเจอเลยเด็ดตัดดีตัดดีขอแก่บาลีเจอเลยเด็ดตัดดีลิงเงี้ยเราขอแก่บีบาปเอ้ยลูกปุ่นมาเดียพานาเรียหงรัวเดียเดียตัดดีสามารถเลยแต่ดูมาแล้วมันไหลเยอะมีเลือดที่ตามรู้ตัดดีสุดาลูกเนี่ยเป็นเราดีอยู่เลยสุดยอดดูตัดดีอุตมะทัดเช่าเมลูลูมิโอหรือว่าตัวยงจีมาลูกหรือว่าตัวเดียไล่ในมาเลย
ไอ้เดียวไรเด้ยี่มันยังมาเสียหน้าเต็มหน้าไปมันลุ้นเอาตีเด็ดตายไปด้วยสู้ยิงปูแบนโต๊ะกายอย่างนี้อะไรที่ลุ้นมีกันนี่ก็รอกูใช่ไหมอันนี้อาจจะชินได้บ้างสุดท้ายหน้าเต็มยี่เด็ดหน้าไปพันสิทธิ์เต็มเต็มขันยาตัวบ้างกูรังจะชิบีคนเราจะก้าเสร็จพันสิทธิ์เต็มเต็มขันทายาเสวยลูในเฮียจีน่ามีกุญแจสองชาวญี่ปุ่นเอไอพีพีก็ทุกอย่างชาวบ้านเลย เฟบรุยาตีเย่อาณาเต็มมือพี่สิ่งของเสียพิการในมือเร่พันสิ่งในสมุทรอีกทวีตส่งยาดูที่ท้องเดียจอชีรามาเร่มีอาสุกาลุงเอรีพี่อเยี่ยมยังตีเด็กลุงเอรีรองปารามูคุณอาตมกันเนี่ยปีนี้ปีบาลูกคนยี่อพอริการอยามาสิ่งของสิ่งกูเฮียนช่องชานิจาร์เรจังเป็นใจยินตีเด็กแม่มีตัวมีกันนะกูที่มาเป็นยานาเวนที่ว่าเช่นชิมาคุณดีที่ว่าเช่น
เมื่อเงินสุดยอดในเงินลงทุนจะจ้างด้วยงานที่ดูตัวละอย่างสาวุ่นจุนมานักข่าวจีนจะพูดถึงจ้าเจสิมินิทุกเป็นทาวน์เมลเล่แต่ช่วงก่อนนักข่าวจีนไม่ได้ให้มุ่งสู่บิดอปิมินทันนันต้องเป็นจ้าวเร่ทุกที่เป็นเช่นกันเป็นงานจ้างด้วยเปลี่ยนพูดในกุลุชัยมาจ้างน้าจ้างด้วยนักข่าวจีนจะพูดไม่ได้พูดในปัตตาบีก็เลยปีนี้สุดยอดดีตาจ้างโอชดุรีปอมมาดาสองพันสี่ร้อยว่าดีจ้างเอพีตรีงูเช่นกันบิดอเต็มเปียบไปยังไง เมริกามาจ้างหนุ่ยเปลี่ยนพูดมาซาเดียเป็นสิ่งเงินเด็กก้าจ้างโอชอีปุ่นเนี่ยจ้างหนุ่ยจ้างตาคลีนเอรีจ้างเปลี่ยนลาเจมานักข่าวจีนจะพูดมาจะพูดในปัตตาบีมีวารีป่าวเนี่ยสุนีเวจิมปาเกจาราวาฟลอริดาลูริชูดิดาริมาโรมีวารีก้าตัวคลีนเอรีนักข่าวจีนจะพูดมาลูกผู้สูบบิดอปิมินเทนันต์ต้องเดินนำยูริชีวาร์เรได้ไหมเล็กกาเวซีทูลูมียาดีเร่อัตตาสันเนียลคลีนเอรีด้วยเบียนเอกาเวบูแต่ช่วงตอนวันศุกร์ก้าลูลานีราวาจอร์จิอาปีเน่เ
၎င်းစစ်တပ်မှတက်ကုဘာသာရွေးချယ်ခွင့်ပေးချပေမယ့်အခုတော့ကူးစက်မှုကာကွယ်ဖို့အတွက် CDC ရဲ့အကြံပြုချက်အတိုင်းအားလုံး၎င်းစစ်တပ်ကိုရင်းနှီးမြှင့်နှက်ထပ်မံတိုက်တွန်းပါတယ်
ကိုဗစ်ကရောဂါစဖြစ်ကာစားကာလကလေးက၎င်းစည်းတက်ဖို့လုံမလို့ဆိုတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအယူဆပေါ်အခြေခံကွဲပြားခဲ့တာပါ Republican တွေတော်တော်များများက၎င်းစည်းတက်ဖို့မလို့လားတယ်လို့ကာဝယ်ဆေးထိုးဖို့လည်းတွန်းဆုတ်နေကြပါတယ်ဒါအပြင်ကိုဗစ်ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နေတာကြောင့်တချို့ကဆေးထိုးဖို့ကြောက်ရွံ့နေကြပါတယ်ဂျော်ဂျီယာပြည်နယ် McDonald's မြို့ကကလေးမိဘတဦးဖြစ်သူ Daniel Danny က
အနောက် cases arising တော့ကြီးဆက်ကူးနေတယ်ဆိုပေမဲ့အရင်လောက်ထိအခြေအနေမဆိုးဘူးဆိုရင်တော့နှာခေါင်းစည်းတက်မတက်သူတို့ဘာသာသူတို့ဆုံးဖြတ်ပါစေ
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်အပြင်ကာကွယ်ဆေးမထိုးကြသူတွေကြောင့်တကြောပြန်ကူးစက်မှုတွေများလာတဲ့အချိန်မှာပဲအခြေခံပညာကျောင်းတွေပြန့်ပွက်လာပါဆေးရုံမှာတက်ရောက်ကုသနေသူတော်တော်များများဟာလည်းကိုဗစ်ကာကွယ်ဆေးထိုးမထားသူတွေပါဒါအပြင်နောက်ထပ်မျိုးကွဲတွေတောင်ထပ်တွေ့နေရပြီလို့သတင်းတွေမှာဖော်ပြကြတာကြောင့်တချို့မိဘတွေကကလေးတွေကျောင်းလွတ်ဖို့စိုးရိမ်နေကြပါတယ်ကလေးမိဘတဦးဖြစ်သူ Holly Freeman က
I feel really upset that we didn't have a safe choice
ဒီနေ့ဒီမှာညီမညီချင်းကြမရှိတာတော့စိတ်မကောင်းကြပါဘူးလူမှုအတိုင်းအဝန်အတွင်းမှာလည်းအနေနဲ့ရင်ဆိုင်ရအောင်လုပ်နေတယ်လို့ဖြစ်နေပါတယ်ဟင်းရီခိုင်အစိုးရကအများသွားလာနေတဲ့အစားအုပ်အတွင်းမှာနှာခေါင်းစည်းတပ်ဖို့စီမင်းထုတ်တာပဲခလေးတွေကတော့ဒီအနေနဲ့ကြားရောက်မဲ့ဘေးကနေအကာအကွယ်မဲ့နေပါတယ်
California, Louisiana, Oregon, Washington အပြင်တချို့ပြည်နယ်တွေမှာကာကွယ်ဆေးထိုးထားသူတွေအပါအဝင်ကျောင်းသားကျောင်းသူနဲ့ဆရာဆရာမတွေဝန်ထမ်းတွေအားလုံးနှာခေါင်းစည်းမဖြစ်မနေတက်ဖို့စီမင်းထုတ်ပြန်တာဖြစ်တယ်လို့ကိုဗစ်အကြီးအကျယ်ကူးစက်နေတဲ့ဖလော်ရီဒါ၊တက်ဆက်၊အာကင်ဆော့၊အရီဇိုနာ၊အိုကလာဟိုမာစတဲ့ပြည်နယ်တချို့မှာတော့အစိုးရကျောင်းတွေမှာနှာခေါင်းစည်းတက်ရမယ်ဆိုတဲ့စီမင်းကိုမဖြစ်မနေလိုက်နိုင်ဘူးမလို့ရဘူ
ကယောဂစတင်ခဲ့တဲ့2020နှစ်ဦးပိုင်းကစလို့လူများကြားစိုးရင်ထိတ်လန့်ခဲ့ကြပြီးကျောင်းတွေပိတ်ခဲ့ပါတယ်ဒါပေမဲ့လည်းအခုကျောင်းပြန်ဖွင့်ချိန်မှာတော့မိဘတွေကသူတို့ကလေးတွေကိုပုံမှန်စာသင်ကျောင်းကိုမလွတ်တော့ပဲကိုယ်အိမ်မှာပဲကိုယ်တိုင်စာသင်ပေးကြပါတော့တယ်ဒီကျောင်း AP သတင်းကိုအခြေခံပြီးတင်ပြပေးရမယ်ကိုဗစ်ကယောဂါကြောင့်ကျောင်းမတက်ရတဲ့ကလေးတွေကိုမိဘတွေကအိမ်မှာပဲစာသင်ပေးရင်ကလေးတွေအတွက်အကျိုးကျေးဇူးပိုဖြစ်ထွန်းလာတာကိုတွေ့ရတာကတော့အစိုးရကအကောင်းဆုံးပြောရမှာပါပညာရေးနဲ့ပတ်သက်ပြီးပိုဖိဖိစီစီလုပ်ဖို့လိုအပ်တဲ့ကလေးတွေကိုယ့်ရက်ွက်အတွင်းကကျောင်းမှာသင်ကြားတဲ့စနစ်ကိုမကြိုက်တဲ့မိဘတွေကကိုဗစ်ကူးစက်မှုရော့ချသွားတဲ့အခုလိုချိန်မှာတော့ကလေးတွေကိုကျောင်းမပို့တော့ဘဲအိမ်မှာပဲစာသင်ပေးရတယ်တချို့ကလည်းကိုသားသမီးတွေကိုအိမ်မှာသင်ကြားပေးရကနေသင်ကြားရေးဌာနတစ်ခုဖွင့်ပြီးတခြားကလေးနီးငယ်ကိုလည်းလက်ခံစာသင်ပေးပါရယ်ဖလော်ရီဒါပြည်နယ်ဘိုကာရက်တန်မြို့ကသင်ကြားရေးထောက်ကူပြုနီကီဝါရစ်က
I want people to know that you can still homeschool and
အိမ်မှာပဲစာသင်ပေးလို့ရတယ်ဆိုတာကိုအားလုံးသိစေချင်ပါတယ်ကလေးတွေကိုသူတို့နဲ့တင့်တော်တဲ့ဘာသာရပ်တွေအတိုင်းသင်ပေးပြီးကိုယ်လည်းအလုပ်ကိုအချိန်ပြည့်လုပ်လို့ရပါတယ်လို့သူကပြောပါတယ်2020မတ်လကလေးကတမိနှစ်ယောက်ကိုကြောင်းမလွတ်တော့ရဲအိမ်မှာပဲစာသင်ပေးနေတာပါသူစီမှာကလေးတွေလာထားတဲ့မိဘတော်တော်များများ95ရာခိုင်နှုန်းလောက်ကလည်းသူတို့ကလေးတွေကိုစာသင်ကျောင်းတက်ဖို့ပြန်မလွတ်တော့ပါဘူး
They still get all those experiences here like they would get
ဘုံမှန်စာသင်ကျောင်းတွေကိုသွားသလိုပါပဲဒီမှာလည်းအဲ့လိုအတွေ့အကြုံရနိုင်ပါတယ်ဒါပေမဲ့ဒီမှာကအချိန်တိတ်မဖြုံဘူးဆိုတော့ကွာခြားချက်ကဒါပါပဲလို့သူကပြောသွားတာပါကလေးတွေတင်ကြားလေးလာရေးပို့ထောက်ကူဖြစ်ဖို့ကလေး၁၀ယောက်လောက်သာလက်ခံထားတာပါဒီတင်ကြားရေးဌာနမှာလေးလာဖန်တီးမှုကိုလည်းအားပေးပါတယ်
just it's really the incentive is just for kids
တို့တွေကောင်းဆုံးတင်ကြားပေးကြပါတယ်ကလေးတွေစာသင်ရမှာကောင်းဆုံးလေးလာတင်ကြားနိုင်မှသာသူတို့ဘဝမှာရှေ့လျှောက်အောင်မြင်တဲ့သူတွေဖြစ်လာမှာပါလို့ဆိုပါတယ်ကျောင်းသားကျောင်းသူတွေအနေနဲ့ online သင်ခန်းစာတွေအပြင်ပုံဆွဲတာအယောင်ချဲတာပစ္စည်းကိရိယာတွေကင်တွေအသုံးပြုနိုင်ဖို့လည်းတင်ကြားပေးပါတယ်အခုလိုမျိုးတင်ကြားရေးထောက်ကူပြုဌာနတွေအမေရိကန်တဝမ်းရှိလာဖို့လဲဝါရစ်ကမျှော်လင့်နေတာပါအမေရိကန်သံတော်ရှင်ဌာနရဲ့စာရင်းကိန်းကဏ္ဍဤအရင်6လထက်စာရင်2020စက်တင်ဘာမှာအိမ်မှာစာတင်ကြားသူအရေအတွက်17ရာခိုင်နှုန်းအထိများလာခဲ့တယ်လို့ဆိုပါတယ်ခင်ဗျာဒီအောင်မျိုးကနာမည်ကျော် Broadway မှာပြဇာတ်နဲ့ဂီတဖျော်ဖြေပွဲတွေမကြခင်တရင်ပတ်တွေအတွင်းပြန်စတင်တော့မှာဖြစ်ပြီးကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားနဲ့ခမ်းမအတွင်းနှာခေါင်းစည်းတက်ဖို့လည်းလိုအပ်မှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ဂီတပြဇာတ်ပွဲလာကြည့်သူပြည်သက်တွေဟာ FDA ဒါမှမဟုတ် WHO ကအတိမတ်ပြုထားတဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြဖို့လိုပါတယ်ပြဇာတ်ရုံခမ်းမအတွင်းနင်းနီးကက်ကက်ထမ်းရတာကြောင့်လည်းနှာခေါင်းစည်းတက်ဖို့လိုအပ်မှာပါဒီစီမင်းကိုအနည်းဆုံးအောက်တိုဘာလကုန်အထိလိုက်နာဖို့ချမှတ်သွားမယ်လို့ Broadway ရှိသူတွေကပြောပါတယ် COVID-19 ကယောဂစဖြစ်ကာစကာလတွေမှာနယူးယောက်ဟာယောဂကူးစက်မှုဒဏ်အကြီးကျယ်ခံရတဲ့ဒေသလည်းဖြစ်တာကြောင့်အမှုပညာသမားတွေအပါအဝင်အလုံးဒုက္ခရောက်ခဲ့ကြတာပါ Broadway အဖွဲ့ချုပ်ဥက္ကဋ္ဌ Charlotte Martin က
Well we've had over 90,000 people without work
လူ9,000လောက်လုံလက်မဲ့ဖြစ်ခဲ့ပြီးအဲ့ဒီကတချို့လဲစျေးမကြီးအမခံမရှိတော့ပါဘူးလူရောက်ကိုအမှုပညာနဲ့ဖန်တီးထားတာဖြစ်သလိုလူတွေကလည်းအမှုပညာနဲ့အသက်ရှင်နေထိုင်နေကြတာပါကိုယ့်ရဲ့မြို့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းကိုပျော်ရွှင်စရာတွေဖန်တီးပေးရတဲ့အားလုံးကိုဗစ်ကြောင့်ပျောက်ဆုံးကုန်တာစိတ်မချမ်းသာစရာပါအခုတော့အားလုံးအလုပ်ပြန်လုပ်ကြရတော့မှဆိုတော့မပြောပြတတ်လောက်အောင်ကိုပြောမိပါတယ်
ပြည်သက်တရုတ်ဆောင်တွေအစီအစဉ်တင်ဆက်သူ9000ကျော်ကိုဗစ်ကာကွယ်ဆေးထိုးဖို့လိုအပ်တယ်လို့တရုတ်ဆောင်အသင်းကြီးကနေစီမင်းချမှတ်ပြီးတဲ့နောက်လာကြည့်တဲ့ပြည်သက်တွေလည်းကိုဗစ်စီမင်းစည်းကမ်းတွေလိုက်နာဖို့အခုလိုဆောင်ရွက်တာပါနယူးဂျာစီကနေအလေလာသူဂျမီးမရန်က
I mean, in all honesty, like coming from a military family.
ကျွန်မမိသားစုကလာတဲ့လူတယောက်အမိနဲ့ကျွန်မအမျိုးသားဆိုရင်ကာကွယ်ဆေးမျိုးစုံ9ကြိမ်လောက်ထိုးထားပါတယ်။အားလုံးလည်းယာတီတကွေးကာကွယ်ဆေးထိုးပါတယ်။ CDC နဲ့သိပ္ပံနီးကြားဆန့်သက်ထားမှုတွေကိုမယုံကြည်နိုင်စရာအကြောင်းပါမှမရှိပါဘူး။
ကာကွယ်ဆေးထိုးဖို့အစီအမံကို Broadway ကအမှုပညာရှင်တွေသာမကအမေရိကန်တနိုင်ငံလုံးကအသင်းဝင်တွေလိုက်နာဖို့လဲချမှတ်ထားတာပါ။
2020မတ်လကလေးကပိတ်ထားတဲ့ဂီတကစက်ရုံတွေအများစုဟာစက်တင်ဘာနဲ့အောက်တိုဘာမှာဖွင့်လှစ်မှာပါ။အောက်တိုဘာလကုန်အတွင်းထိလက်မှတ်ဝယ်ထားသူတွေကိုကိုဗစ်စီးနင်းစည်းကမ်းနဲ့ပတ်သက်ပြီးတော့အကြောင်းကြားသွားမှာဖြစ်ပါတယ်။နိုဝင်ဘာနောက်ပိုင်းမှာတော့ရောဂါကူးစက်မှုအခြေအနေကိုကြည့်ပြီးစီးနင်းပြန်ပြောင်းလဲဖို့သုံးသပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့နီးပညာကန္တတင်ဆက်ဖို့ပါပဲဗျာဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်2021ခုနှစ်အတွက်ဓာတုဗေဒမဝဆုရသွားတဲ့သိပ္ပံပညာရှင်နှစ်ဦးတီထွင်လိုက်တဲ့ဓာတ်ပြုအကူပစ္စည်းအသစ်တစ်မျိုးဖြစ်တဲ့ organic ဓာတ်ပြုအကူပစ္စည်းဟာသဘောဝန်းကျင်ညဉ့်ဉန်းမှုပြဿနာဖြေရှင်းရမှာအတော်အထောက်ကိုဖြစ်လာနိုင်တဲ့အကြောင်းဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးမှာပ
ါဒီလအစားလေ organic catalyst ဆိုလူရမကြောက်ဘူး catalyst ဆိုသုံးမယ်ဆိုရင် hydrogen တို့ platinum နဲ့ dapput တာကိုပဲသိကြတယ်အဲ့တော့ platinum palladium zinc nickel chromium စသဖြင့် catalyst တွေအားလုံးက inorganic matter catalyst တွေဖြစ်ခဲ့တယ်ဒီကက်တလစ်ရဲ့အကြောင်းအရာကိုကျွန်တော်ကြည့်တဲ့အခါမှာကက်တလစ်ဆိုတာဓာတ်ပြုခြင်းလွယ်ကူအောင်အကူအညီပေးတဲ့ပစ္စည်းဖြစ်တယ်။ဓာတ်ပြုခြင်းလွယ်ကူအောင်အကူအညီပေးတဲ့ပစ္စည်းဆိုတော့ organic ပစ္စည်းတွေကအမလန်ဓာတ်ပြုရတာခက်ခဲပါလေ။တစ်ခုနဲ့တစ်ခုနဲ့ဓာတ်ပြုဖို့ဆိုတာမလွယ်တော့ဘူး။အဲ့ဒီမလွယ်လာတဲ့အောင်လွယ်အောင်ဆိုတော့ကက်တလစ်တွေရှားတဲ့အခါမှာရှေ့ကလူတွေပေါ့လေ။အရင်ကကျွန်တော်တို့ခက်ကလူတွေကမလုပ်ကြလားဆိုရင်organic ပစ္စည်းကိုမသုံးနဲ့ inorganic ပစ္စည်းအလွယ်တူရတာသုံးတယ်။ဥပမာ hydrogen ကို platinum နဲ့သုံးမယ်။ဒီ methane လို့ပြောလို့ဓာတ်ပြုမယ်ဆိုရင် alcohol လို့ခြင်လို့ဆိုရင်တော့ platinum nickel ဒီပစ္စည်းကိုသုံးမယ် palladium ကိုသုံးမယ
်။ဒီလို inorganic ဓာတ်ပြုအကူပစ္စည်း inorganic catalyst ကိုသုံးတဲ့အခါတန်လိုမျိုးသုံးရင်သဘောဝန်းကျင်ကိုမထိခိုက်စေပေမဲ့ mercury လိုမျိုးကိုသုံးရင်တော့လူသားတွေအတွက်စိတ်တက်နိုင်တဲ့အန္တရာယ်ရှိပါတယ်။ကမ္ဘာတစ်လောလူသုံးကုန်ပစ္စည်းတွေရဲ့ထွက်ကြော်ဟာပလတ်စတစ်တွေဖြစ်ပြီးဒီပလတ်စတစ်တွေထုတ်ဖို့အတွက်ဓာတ်ပြုအကူပစ္စည်းဖြစ်တဲ့မာကျူရီကိုသုံးကြပါတယ်
။ဆိုတာကကျွန်တော်တို့နောက်ပိုင်းမှာပလတ်စတစ်ကိုလုပ်ရှင်တယ်ဆိုတော့သဘာဝတန်ငွေကိုမှုရင်းနာကိုအသုံးပြုတယ်။အဲ့တော့သဘာဝတန်ငွေနဲ့ရင်းနာအချင်းချင်းဓာတ်ပြုဖို့ဆိုတာဘယ်လိုလုပ်ရမလဲ။အဲ့ကွက်ကိုကက်တလစ်ဆာရှာတော့မာကျူရီကက်တလစ်ဆာအကောင်းဆုံးတွေ့ရတယ်။အမေဒီမာကျူရီကက်တလစ်နဲ့နှစ်ပေါင်း90လောက်လှုပ်လှုပ်တဲ့ချိန်မှာသူတွေဘေးထွက်ဆိုးကျိုးတွေများပြီးတွေ့ရပါတယ်။မာကျူရီကိုသုံးရတော့မာကျူရီကအမှန်တန်အငွေ့ပြန်လွယ်တဲ့ကော။အဲ့တော့သူကအပြင်ကိုထွက်ထွက်သွားတယ်။အဲ့ဒီမှာဂျပန်မှာပြဿနာကြီးထက်တယ်လေ။မီနာမာတာဘေးဆိုရက်ပင်လယ်ကွေ့မှာအဲ့ဒီမာကျူရီတွေကတရားပေါ့။အဲ့တရားရောက်သွားတာတရားတွေကပင်လယ်ကအောက်ခြေကိုရောက်သွားတယ်။အောက်ခြေမှာပင်တွေမှာစားသုံးရတယ်။အဲ့ဒီငါးတွေကိုလူတွေကစားကြောင်ရစားတော့ကြောင်ကအကောင်သေးတော့သူကအရင်ယူတယ်လူတွေကလည်းနောက်ပိုင်းဆိုတော့မိနာမာတာဆိုတဲ့အရက်ကလူတွေကိုအယူတယ်လို့သတ်မှတ်တာသူသမီးတွေကလည်းဘယ်သူမှဘယ်ယောက်ျားဒီမှာစိတ်မဝင်စားချာသူကြောင့်အစိုးရကိုတရားစွဲတော့ဘာဖြစ်လဲဆိုတာမှကျူရီကက်တလစ်ချောက်ပဲဆိုတာသိတယ်ဒါပေမဲ့အဲ့ဒါကိုချင်းချင်းသင်းသင်းနဲ့လုတ်ကြပဲရမယ်ဆိုတဲ့ဟာဖြစ်လာတယ်ခုနရော်ကြီးတော့ပြီးတော့ပေါ့ဒါပေမဲ့ဘယ်ကက်တလစ်သုံးရမယ်ဆိုမသိဘူးကျွန်တော်တို့ကလည်းဒီကမ္ဘာလုံးမှာပလတ်စတစ်ကိုသုံးရတယ်လေပလတ်စတစ်မသုံးတဲ့နေရာမှမရှိဘူးနေ့စသုံးပစ္စည်းတွေမှာပလတ်စတစ်က60ရာခိုင်နှုန်းတော့ပါအဲ့တော့ organic ပစ္စည်းတွေဓာတ်ပြုခြင်းအမတန်နှေးတာကိုဘယ်လိုလုပ်မလဲဆိုတဲ့ဟာကိုစဉ်းစားလေ့လာတဲ့အခါခုနပုဂ္ဂိုလ်နှစ်ယောက်ပေါ့ Benjamin List နဲ့ Macmillan ပေါ့နော် David Macmillan ကသူတို့နှစ်ယောက်ကတူးစီ organic catalyst ကိုစူးစားထုတ်ကင်ရတယ်တယောက်နဲ့တယောက်နဲ့မသိဘူးတယောက်က List ကဂျာမနီမှာ Macmillan ကအမေရိကန်အဲ့တော့လောက်တဲ့ဟာရည်ရွယ်ချက်တစ်ခုတည်းပစ္စည်းတစ်မျိုးတည်းဖြစ်အောင်လို့လုပ်နိုင်တဲ့အနေအထားသူတို့ရဲ့စာနာကျင်တော့မဟာတို့နှစ်ယောက်လို့တည်းတူနေပလားတွေ့ရတယ်ဒါလည်းသဘာဝပတ်ဝန်းကျင်အတွက်ကိုအမှန်တရားအရေးပါတဲ့ပစ္စည်းဖြစ်တဲ့အတွက်နိုဘယ်ဆုပုံမတီကသူတို့နှစ်ယောက်ကိုရွေးချယ်တော့နိုဘယ်ဆု2021အတွက် chemistry ဓာတုဗေဒနိုဘယ်ဆုကိုပေးပေးတာဖြစ်အဲ့တော့ organic ပစ္စည်းတွေကိုဓာတ်ပြုစီရင်သူတို့ရဲ့ catalyst ရှင်ကိုရှာဖို့ဒီအချိုးမညီတဲ့ပစ္စည်းတွေကိုပေါင်းစပ်နိုင်တော့ဓာတ်ပြုစီနိုင်တဲ့နည်းလမ်းကိုဒီတစ်ယောက်ကရှာဖွေတွေ့ရှိသွားတယ်။ဒ ုနာဖျူရီတို့ပလက်တီနမ်တို့တင့်တို့နီကယ်တို့အစသုံးနိုင်မယ်အော်ဂဲနစ်ကက်တလစ်စီးစီးတွေကဒီနေ့အခါမှာမကြခင်အများကြီးထွက်ပေါ်လာတော့မှာဖြစ်တယ
်အော်ဂဲနစ်ကက်တလစ်တွေကိုကြည့်ရင်တွေ့နေကြအောက်ဆီဂျင်တို့နိုက်ထရိုဂျင်တို့ဆာဖာတို့ဖော့စဖရပ်စ်တို့လိုပစ္စည်းတွေပါနေတဲ့အတွက်ဒီဓာတ်ပြုအကူပစ္စည်းတွေဟာထုတ်လုပ်ဖို့ဈေးတက်တာသလိုတဘာဝဝင်းကျင်အတွက်လည်းအန္တရာယ်ကင်းတာပါသူတေသနအတင်းညာရှင်အုပ်တင်ပြခဲ့တဲ့အချိုးမငြိတဲ့ organic ဓာတ်ပြုအကူပစ္စည်းတွေဟာဓာတုဗေဒသဘောအရဘလို့အလုပ်လုပ်တယ်ဆိုတာကိုကြည့်ရအောင်ပ
ါပစ္စည်းတစ်ခုကိုထုတ်မယ်ဆိုရင်တစ်ခုနဲ့တစ်ခုပေါင်းစပ်အောင်ပြုလုပ်တယ်ဒါမှမဟုတ်ကျွန်တော် polymerize ဆိုရင်ဆက်တန်းအခြေကြီးဖြစ်သွားအောင်ပြုလုပ်ဆက်တန်းအခြေကြီးဖြစ်သွားမယ်ဆိုရင်အဲ့ဆက်တန်းအခြေကြီးဖြစ်ဖို့ကအကြာခံပစ္စည်းတစ်ခုထည့်ပေးလိုက်ရင်သူအဆင်ပြေဒါပေမဲ့ catalyst ဆိုတာတို့ကသူကိုယ်တိုင်ကဓာတ်ပြုချက်ရှိဓာတ်ပြုချက်တဲ့အင်အားပဲရှိတယ်အဲ့ဒီပစ္စည်းတွေရဲ့ activation energy လို့ခေါ်တဲ့ sweat in ကို sweat နှိမ့်ချပြတယ် sweat နှိမ့်ချပြတယ်တော့သူကအဲ့အားမဲ့ဖြစ်သွားတော့ပေါ့သူကကုရမဲ့ဖြစ်သွားတော့ဘေးကလူဝိုင်းဆွဲတာသူ့ဘေးမှာသူ့လိုပဲကေရမဲ့တွေထပ်ဆွဲလိုက်တယ်ထပ်ဆွဲလိုက်တယ်ဆိုတော့ reaction မြန်မြန်ဖြစ်လာတယ်မြန်မြန်ဖြစ်လာတယ်အများကြီးဖြစ်လာအဲ့လိုမျိုးကြရမဲ့ဖြစ်အောင်လုပ်ပေးနိုင်တဲ့ဟာ activation energy ကို short ချပေးသူ့ရဲ့ soul in short ချပြီးတော့ဥပမာဖြစ်ကျွန်တော်တို့စဉ်းစားရွှေချင်းလေးပဲလုပ်မှာဆိုရင်သူကလည်းမာနကြီးနေတယ်ဒါကလည်းမာနကြီးနေမာနတစ်ခွဲသားနဲ့ဆိုရင်ဘယ်လိုမှမဖြစ်တော့အဲမင်းကမာနလည်း short ငါလည်းမာနလည်း short စသဖြင့်ဘေးကအင်အား all that ကြီးနေလို့ကမာနကြီး short ခံလို့ဒီမျိုးဒီတော့မှတို့ရဆွနှုတ်လို့ရမယ်ဆိုရဲအနေအထားမှာပေါင်းစည်းသွားတဲ့ပုံစံမျိုးနဲ့အမှန်တန်တူပါတယ်ဒါကလူကသူကိုယ်တိုင်ကတော့တပ်ပြီးချက်မှမပါဘူးအဲ့လိုလူမျိုးတွေကိုခုန Listener Macmillan တို့ကရှာတွေ့သွားပြီးတော့လောက်ကင်ပေးနိုင်တဲ့အနေအထားရှိသွားပါတယ်ဒါအမှန်တန်တန်ဖို့ရှိပါတယ်ဒါအနာကသဘာဝပတ်ဝန်းကျင်တို့ကိုအများကြီးတန်ဖို့ရှိပါတယ်သို့တော့ရှိသမျှအကုန်လုံးကတော့ချက်ချင်းတော့လုပ်လို့ရမှာရအောင်ပါတပိချက်အခုဒီတစ်ခုဖြစ်စဉ်တွေကိုတို့ organic catalyst နဲ့လုပ်လို့ရပါတယ်ဆိုတော့အနေအထားရှိသွားတယ်တပိချက်ဒါပထမခြေလှမ်းပဲလေပထမခြေလှမ်းကနောက်ပိုင်းကဘာကြီးကိုခေါ်သွားကြော်ပြနိုင်တဲ့ခြေလှမ်းကြီးဖြစ်လာမှာပါဒါပထမခြေလှမ်းအနေနဲ့တော့အမှန်တန်ဖိုးရှိတယ်လို့ယူဆပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြဆုံးကြပါမယ
်အခုနားဆင်ကြရတဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုတောက်ကြနေညာတိုင်းနဲ့စနေနေ့မနေ့ခင်တိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုအကြံပေးစာတွေပေးဖို့လိုတယ်ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုအသုံးပြုနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြောပြပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းနိုင်ဖို့အတွက်အာဏာသိမ်းစေကောင်းဆောင်တွေကိုဖိအားပေးနိုင်တဲ့နည်းလမ်းတွေရှိနေပြီးတော့နိုင်ငံတကာကနေထိထိရောက်ရောက်အသုံးချဖို့လိုအပ်ကြောင်းမြန်မာနိုင်ငံလူခွင့်ရဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောပါတယ်စစ်ကောင်စီအတွက်လိုအပ်နေတဲ့လက်နက်ငွေကြေးနဲ့အတိမတ်ပြုမှုဆိုတဲ့အချက်၃ချက်ကိုပြည့်မှတ်ထားအရေးယူရတဲ့တစ်ချိန်တည်းမှာပဲမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့အရေးတကြီးလိုအပ်နေပြီးတော့ဒါဟာမြန်မာပြည်သူတွေအတွက်နိုင်ငံတကာအတိုင်းအဝန်းကနေအကူအညီပေးနိုင်တဲ့အကောင်ဆုံးနည်းလမ်းဖြစ်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွင်ရိုဟင်ဂျာအုပ်စုနှစ်ခုကြားတိုက်ခိုက်မှုကြောင့်လူ9ယောက်ထဏ်မင်းနဲ့တေဆုံးခဲ့ရတာကိုစုံစမ်းဖော်ထုတ်ရေးယူဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုကုလသမဂ္ဂကတိုက်တွန်းပါတယ်။ဒုက္ခသည်9ယောက်ထဏ်မင်းနဲ့တေဆုံးပြီးကလေးတွေအပါအဝင်ဒဏ်ရာရသူတွေရှိခဲ့တဲ့တောက်ကြံနေတိုက်ခိုက်မှုမှာတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာကိုယ်စားလှယ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြောက်ကိုရီးယားဟာ COVID-19 ကြောင့်ဆိုးရတဲ့အငက်ဘေးနဲ့ရင်ဆိုင်နေရပြီးတော့အထူးသဖြင့်ကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့အကျဉ်းသားတွေမှာအစာရေစံငက်ပြတ်မှုတွေကြုံရနိုင်ခြေရှိတယ်လို့မြောက်ကိုရီးယားလူခွင့်ရဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမတ်စ်အိုဟေကန်တာနာကတရိပ်ပေးလိုက်ပါတယ်။ COVID-19 ကာယရောဂါမတိုင်ခင်ကတည်းကမြောက်ကိုရီးယားလူဦးရေရဲ့40ရာခိုင်နှုန်းဟာအစာရေစံလုံလောက်မှုမရှိဘဲအာဟာရချို့တဲ့နေတယ်လို့ခန္ဓာကိုယ်ဖွံ့ဖြိုးမှုနှုံးလဲညော့နေနေတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နှုတ်တောက်ကြနေကတယ်လီဖုန်းဆက်သွယ်ပြီးဆွေးနွေးခဲ့ကြပါတယ်။
ကျေးဇူးပါခင်ဗျာတင်ပြချင်းညို့ကိုဒေါက်ကင်မြူသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရမ်းမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူနာခမ်းမင်းနဲ့နစ်အာဗီနော့ဖ်တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VOE ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ This program